သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်သောတာရှင်များကိုဇူလိုင်လ23ရက်ပုံထူနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ယနေ့အတွက် News Flash သတင်းများလီဘာပါတီရဲ့ရွေးကောက်ပွဲဂရီကဩစတြေးလျနိုင်ငံသား3သန်းအတွက်အဆင့်မြင့်ပညာရေးကျွေးမီရဲ့20ရာခိုင်နှုန်းကိုဖြတ်တောက်နိုင်မှာဖြစ်ပြီးကျွေးမီပြန်ဆန့်ရန်ဝင်ငွေသတ်မှတ်ချက်သည်ဒေါ်လာ 68,000 လို့မြင့်တက်မှာဖြစ်ပါတယ်။ဆယ်ဗေးနီးယားမှာရှိတဲ့ဂျော့ဂျစ်မြစ်မှာ jet ski မတော်တဆဖြစ်ပြီးနောက်အသက်15နှစ်အရွယ်ကလေးငယ်တဦးသေဆုံးသွားပြီးတခြား10ကျော်သက်တဦးဟာစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဆိုပါတယ်။ယောက်ျားလေးများဟာ jet ski နဲ့အတားအဆီးတစ်ခုကိုတိုက်မိပြီးရေထဲသို့ပစ်ချခံရပြီးနောက်ညူဆော့ဝေးအရေးပေါ်ဝန်ဆောင်မှုများကိုယမန်နေ့ည6နာရီခန့်ကအခင်းဖြစ်နေရာသို့ခေါ်ဆိုခဲ့ပါတယ်။ဂါဇာကမ်းမြောင်းဒေသတွင်လွန်ခဲ့တဲ့21လအတွင်းစစ်ပွဲစတင်ပြီးကတည်းကအာဟာရချို့တက်မှုသည်အသေးအပြောက်အများဆုံးအဆင့်သို့ရောက်ရှိသွားတဲ့အတွက်ဂါဇာမှာလွန်ခဲ့တဲ့ရက်ကငတ်မခံပါမှုကြောင့်သေဆုံးခဲ့တဲ့ပါလက်စတိုင်း15ဦးမှာ6ပတ်သားအရွယ်ကလေးတူနဲ့ပါဝင်တယ်လို့ဂါဇာကျမ်းမာရေးတာဝန်ရှိသူတွေကပြောဆိုပါတယ်။ဒေါ်နယ်ထရမ့်ကအေဂျင်စီရဲ့ကွယ်လွယ်သောနှင့် Global Warming အစီအစဉ်ကို၎င်းရဲ့ America First မူဝါဒနဲ့သဟဇာတမဖြစ်တာကိုကိုးကားပြီး American ဆိုရသည်လာမယ့်နှစ်အကုန်တွင် UNESCO မှနှုတ်ထွက်မယ်လို့ပြောဆိုပါတယ်။နေ့စဉ်သတင်းတို့ news flash များပုံမူချသည့်ရ SBS language podcast ကိုတွားရောက်ကြည့်ရှုပါသို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple podcast Google podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ